ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာတခုတည်းပဲကျန်တော့တဲ့ကယ်ဆယ်ရေးစခန်းမှာနေထိုင်နေရသူတွေကသူတို့ရဲ့မူရင်းနေရာတွေမှာပြန်နေကျင်ကြတဲ့အကြောင်းကိုပြောပြပါရစေ။ဒါပေမဲ့အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေကတော့အဲ့လိုပြန်နေနိုင်ဖို့ရာယုံကြည်မှုတည်ဆောက်ဖို့လိုနေသေးပဲဖြစ်ပြီးတော့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ပြောကြပါရစေ။အဲ့ဒီကယ်ဆယ်ရေးစခန်းကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံမေးမြန်းသတင်းယူခဲ့တဲ့ကိုကျော်သိန်းကသတင်းပေးပို့ထားပါရရှင်။
2012ခုနှစ်အောက်တိုဘာလကကြောက်ဖြူမြို့ပေါ်ကရက်ွက်တစ်ခုမှာရဝင်းဆန်ခတ်အခြေအနေတွေဖြစ်ပြီးတဲ့နောက်တာဝန်ရှိသူတွေကနေ2ရက်3ရက်တိန်းချောင်ခိုင်းခဲ့လို့ကြောက်တလုံးကယ်ဆယ်ရေးစခန်းထဲကိုလူပေါင်း 1,500 ကျော်ရောက်သွားခဲ့တာပါအခုတော့စခန်းမှာလူပေါင်း 1,100 ကျော်ဆက်ရှိနေသေးပြီးစခန်းမှာပဲနေထိုင်လာကြရတာ9နှစ်နီးပါးရှိနေပါပြီအဲ့ဒီလူတွေဟာကြောက်ဖြူမြို့ပေါ်တံပန်ချောင်းရက်ွက်အနောက်ပိုင်းရက်ွက်အရာရှိရက်ွက်တိုးချဲရက်ွက်စတဲ့မြို့ပေါ်ရက်ွက်အသီးသီးမှာနှစ်ပေါင်းများစွာအခြေစိုက်နေထိုင်လုပ်ကိုင်လာကြတဲ့ကျောက်ဖြူဒေသခံတွေပဲဖြစ်ကြပြီးအခုလည်းသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်နေခွင့်ရဖို့အများစုကဆန္ဒရှိကြပါတယ်ဒီထက်မှာတမ်းမတော်သားအဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းခဲ့ပြီး1986ခုနှစ်မှာတက်ကြပ်အဆင့်နဲ့အငြင်းစားယူပြီးတဲ့နောက်ကျောက်ဖြူမြို့ပေါ်မှာပဲတောက်လျှောက်နေထိုင်လာသူအသက်68နှစ်အရွယ်ဦးစိုးမြင့်လဲတဦးအပါဝင်ပ
ါကိုယ့်အရက်ဒေသကိုယ့်နေရာကိုရောက်ရှင်နေဆန္ဒရှိကျွန်တော်မိမိနေရာမိမိအိမ်မိမိခြံထဲမှာနေရတဲ့ဒီနေရာနေရှင်ဆန္ဒလုံးဝမရှိလူတိုင်းလုံးတိုင်းလည်းမရှိဘူးဒီနေရာရောက်လာတာကရခိုင်ပါတီအဖွဲ့ကလောက်တာလားနိုင်ငံတော်အစိုးရကလောက်တာအဲ့ဒါသိချင်ကျွန်တော
်ဒီလရှိရဲ့နေ့ကပဲစကမ်းကော်မတီနဲ့ခရိုင်နဲ့မြို့နယ်အဆင့်အုပ်ချုပ်ရေးမှုတွေရဲမှုတွေလူဝင်မှုကြီးကြပ်ရေးဦးစီးမှုတွေတွေ့ပြီးဆွေးနွေးကြပါသေးတယ်တာဝန်ရှိသူတွေဘက်ကစကမ်းတွင်းနေသူတွေအနေနဲ့ကိုယ့်အိမ်ကိုယ်ရာပြန်နေဖို့အဆင်မပြေသေးကြောင်းပြောပြီးဘန်းတစ်ပတ်ကြာမှနှွေးထွေးမှုမရှိသေးတာကြောင့်လို့အကြောင်းပြတဲ့အကြောင်းလက်ရှိစကမ်းကော်မတီဥက္ကဋ္ဌဦးဖြူချေကပြောပါတယ်
တူနဲ့တူပေါ့နော်ဟိုစိုက်ပေါ့ဟိုကျွန်တော်တငယ်ချင်းနဲ့ကျွန်တော်တငယ်ချင်းရရခိုင်ကျွန်တော်အစ္စလာမ်ဘာသာဝင်ဖြစ်နေတဲ့အတွက်ကျွန်တော် IDB ရောက်နေတယ်ကျွန်တော်တငယ်ချင်းနဲ့ကျွန်တော်နဲ့ one man only နော်နှစ်ယောက်ချင်းတွေ့တဲ့အချိန်မှာနှစ်ယောက်ချင်းတွေ့တဲ့အချိန်မှာအဆင်ပြေတယ်ဥမာကျွန်တော်တငယ်ချင်းဒီ group တစ်ခုနဲ့တွားနေတဲ့အချိန်ကျွန်တော်နဲ့တွေ့တဲ့အချိန်မှာအဆင်မပြေဘူးပေါ့အဲ့လိုနေထမှုတွေတော့မရှိသေးဘူးဒါပေမဲ့အဲ့ဒီနေထမှုတွေတော့တိစားရမယ်လို့တော့ပြောတယ
်စကန်နဲ့မှာလက်ရှိနေနေရသူတွေကတောင်းဆိုထားတဲ့အတိုင်းမူလနေရာတွေမှာပြန်နေခွင့်ရဖို့ဆိုတာကတော့မဖြစ်နိုင်သေးဘူးလို့ကြောက်ဖြူမျိုးနဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနမျိုးနယ်မှူးဦးညီလင်းကပြောပါတယ
်သူတို့တောင်းဆိုနေတဲ့မူလနေရာဆိုတဲ့နေရာကတော့ကျွန်တော်တို့လောဆယ်ကတော့ယုံကြည်မှုတည်ဆောက်ဖို့တော့လိုုံးမယ်မဖြစ်နိုင်သေးဘူးပေါ့လေမဖြစ်နိုင်သေးဘူးဆိုတော့သူတို့ကဒီရိုင်းကြီးကတော့စခန်းဆိုတဲ့အဓိပ္ပာယ်နဲ့စခန်းမှာဒီရိုင်းနေဖို့ကလည်းသူတို့လူမှုဘဝအတွက်လည်းမကောင်းဘူးပေါ့လေအဲ့တော့သူတို့ကဒီတဲတဲများမှာဒီရိုင်းမဟုတ်ဘဲနဲ့သူတို့ဘယ်နဲ့သူတို့ကျွန်တော်တို့ကသူတို့ကိုအဲ့မှာပဲသူတို့ lifestyle တွေဖြစ်သွားအောင်ပေါ့နော်သူတို့ကိုပဲဒီမှာဟိုပါပေါ့ဟိုကွက်လေးရိုက်ပေးမယ်အေးဆောက်ပေးမယ်ရေမီမိန်လာဆက်တစ်ပြေအကုန်စီစဉ်ပေးမယ်ဒီဘက်မှာလည်းကျွန်တော်တို့ကရခိုင်တိုင်းသားကြီးဆိုရင်ပြီးခဲ့တဲ့28 28 29ရက်နေ့ရပဲရခိုင်ကကယ်ဆယ်ရေးစခန်းကိုလည်းကျွန်တော်တို့ကအဲ့ဒီတနေရာကိုရွှေ့လိုက်တာပေါ့သူတို့လည်းအဲ့လိုမျိုးလေးပဲအားလုံးကိုဘွားလေးနဲ့ကိုပေါ့နော်မိသားစုဘွားလေးဖြစ်သွားအောင်ဆိုပြီးလုပ်ပေးတာပေါ့သူတို့လည်းလုပ်ပေးဖို့တော့ကျွန်တော်တို့ကပြောတယ်ပြောတော့လေသူတို့ကလက်မခံဘောလေအဲ့တော့လက်မခံသူတို့ရဲ့မူလနေရာမူလနေရာမူလနေရာတော့ကျွန်တော်တို့ကဟိုပါကျွန်တော်စနောက်ပြောသူပေါ့နော်သူတို့လည်းယုံကြည်မှုတော့လိုုံးမယ်ထင်တယ
်သူတို့အတွက်အခုလက်ရှိနေရာမှာပဲပြန်ပြီးအခြေဆိုင်နေထိုင်နိုင်အောင်စီစဉ်လှုပ်ဆောင်ပေးဖို့ရာထားပြီးလွန်ခဲ့တဲ့သတင်းဘက်ကစကမ်းကော်မတီနဲ့တီးခြားခေါ်တွေ့ပြီးတော့ပြန်လည်နေရာချထားရေးကိစ္စပြောဆိုခဲ့တဲ့အကြောင်းစကမ်းကော်မတီကစကမ်းတွင်းမိသားစုတွေနဲ့ပြန်ဆွေးနွေးဖို့ပြောထားတဲ့အဆင့်မှာရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးညီညီလင်းကပြောပါတယ်ဒီလူတွေအနေနဲ့လည်းနိုင်ငံသားစစ်စစ်မှုခံယူပြီးတဲ့နောက်ဥပဒေနဲ့အညီတခြားလူတွေနဲ့တန်းတူအကာအကွယ်အပြည့်အဝရမယ်လို့လည်းအုပ်ချုပ်ရေးမှူးကအာမခံပြောဆိုပါတယ်။အခုဆိုရင်ဒီစကန်းကိုရောက်ပြီးတော့မှပဲစကန်းတွင်းမှာမွေးဖွားတဲ့ကလေးငယ်အရေအတွက်ကတရားကျော်ရှိနေပါပြီ။ဒီလူတွေအားလုံးကိုကုလသမဂ္ဂစန္ဒယိကအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတချို့ကအကူအညီပေးထားပေမဲ့လည်းသိမကြခင်မှာပဲသူတို့ကိုထောက်ပံ့နေတဲ့ရိတ်ခါအရေအတွက်ကိုထောက်ဝက်လျှော့ချတော့မယ်လို့ပြောထားတဲ့အကြောင်းစကမ်းကော်မတီဥက္ကဋ္ဌကပြောပါတယ်။ကြောက်ဖြူမှာရှိခဲ့တဲ့နောက်စကမ်းတစ်ခုကလူတွေကိုတော့သိမကြသေးခင်တရင်ဘတ်တွေအတွင်းကပဲမြို့ပေါ်အရက်တစ်ခုမှာအိမ်တွေဆောက်ပြီးပြန်လည်နေရာချထားပေးခဲ့ပြီးတော့စကမ်းကိုလည်းပိတ်လိုက်ပြီးဖြစ်ပါတယ်။ကိုဖျာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အခြေအနေဆိုင်ရာအကြံပေးကော်မရှင်ကပိတ်ဖို့အကြံပေးထားတဲ့စကမ်းတွေထဲမှာတော့ကြောက်ဖြူမြို့ကဒီကြောက်တလုံးကယ်ဆယ်ရေးစကမ်းမပါဝင်ပါဘူးခင်ဗျာ
။ကုချော်သိန်းတရင်ပေးပို့ထားတာပါ။